မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မျိုးထွေးကတင်ဆက်ပေးပါမယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်ကမ္ဘာနေရာအတွက်များမှာနေစဉ်လူတွေရဲ့သွားလာလှုပ်ရှားမှုတွေလူနေမှုဘဝပုံစံတွေပြောင်းသွားခဲ့တာမှာအနာဂတ်မျိုးဆက်ကလေးငယ်တွေရဲ့ကျောင်းပညာရေးသင်ကြားမှုပုံစံတွေလည်းတိတိတသားပြောင်းလဲခဲ့ပါတယ်။အခြေအနေသစ်အောက်မှာပညာသင်ကြားမှုပုံစံသင်တဲ့ယင်းဤကျွမ်းဝင်ဖို့အဆင်ပြေပြေပညာသင်ယူနိုင်ဖို့အတွက်ကျောင်းသားကလေးငယ်တွေရောကလေးမိဘတွေရောစူးစမ်းကြရပါတယ်။new normal လို့တွင်တွင်ပြောလာနေကြတဲ့ covid ကြောင့်ဖြစ်လာတဲ့လူနေမှုပုံစံသင့်တဲ့အတူ online သင်ကြားမှုပုံစံသင့်မှာသူတို့တွေအသားကျလာနေကြပါပြီလားဘယ်လိုအခက်အခဲတွေရှိနေဆဲပါလဲ online သင်ကြားမှုပုံစံသင့်တဲ့ပတ်သက်လို့ကလေးမိခင်တွေရဲ့အမြင်သဘောထားဘာတွေရှိနေလဲဆိုတာတွေကို American ပြည်တော်စုကမြန်မာမိခင်တို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်မျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်There's a path we must choose sometimes. Gotta stand up and fight sometimes. ကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့ American ပြည်ထောင်စုမှာ August လကုန်နဲ့ September လအစပိုင်းဟာကျောင်းတွေပြန်ဖွင့်တဲ့ရာသီပါ။ဒီလိုကျောင်းဖွင့်တဲ့ရာသီမှာ Coronavirus ကူးစက်မှုတွေကလည်းကျဆင်းမသွားတာကြောင့် 2020-21 စာသင်နှစ်အစပထမ3လပတ်ကိုပြီးခဲ့တဲ့စာသင်နှစ်ကုန်ပိုင်းတုန်းကလိုပဲနေအိမ်မှာအွန်လိုင်းကနေသင်ကြားဖို့ပြီးနေအတွက်မများမှညွှန်ကြားထားပါတယ်။ဒီပေါ်မှာကလေးမိခင်တို့ကတော့စိတ်မသက်မသာဖြစ်နေကြတာပါ။ဒီအထဲမှာသားတယောက်မိခင်ဖြစ်တဲ့ကျမတို့ VOA မြန်မာပိုင်းကမအေးတန်တာကြော်လဲပါပါတယ်
။ဒီအခုကြောင်းတရမဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပူရယ်ပေါ့နော်။ပူရယ်ဆိုတော့အိမ်ကနေပြီးတော့မမတို့အလုပ်ကလည်းဟိုမနေ့မိုးလင်းဒီအတန်လွင်ဖို့အတန်သွင်းတာတို့အချိန်မီဒီ TV show တွေအတွက်ကမန်းကနေလောက်ရတဲ့အချိန်မှာအိမ်ကကလေးကလည်းမနေ့ရှင်းလိုက်ခွဲဆိုကြောင်းတရရီလေ။ကြောင်းတရရီဆိုတော့မနစ်ကတော့ကဖြစ်ခဲ့တဲ့အတွေ့အကြုံပြန်ပြီးပြောရမယ်ဆိုရင်အမကျောင်းဆောက်ဆောက်ဖွင့်ခြင်းတော်တော်ကြာကြာကိုတလားလောက်ကိုကြာမယ်သူတို့ဒီနေပညာနဲ့အခက်အခဲတွေဖြစ်ဟိုကလေးတွေကလည်း login ဝင်လို့ရဆရာမတွေကလည်းဟိုဘက်ကနေပြီးတော့ကလေးတွေကိုစာသင်ခန်းဒီ online စာသင်ခန်းလောက်တာအဆင်မပြေအဲ့လိုမျိုးတွေလည်းဖြစ်တယ်နောက်တစ်ခုကကြတော့ကလေးရာစာသင်ခန်းတော့မရှိတော့မပါဘူးဆိုရင်လည်းဆိုတော့ကိုကဘေးထဲမှာငုတ်တုတ်ထိုင်မဆောင်နေနိုင်ဘူးလေကိုလည်းကိုယ့်အလုပ်ခန်းထဲမှာအလုပ်လုပ်နေသူကလည်းဘေးကန်းထဲမှာတော့ထားပြီးတော့နားဆွင့်နေရတယ်ဒါပေမဲ့ဆရာမကဘောကတင်တယ်သူကအောက်ကနေပြီးတော့ခြောက်နေတဲ့ခါရဲ့အယုတ်ကိုခြောက်နေထိုးနေပါလေရောဆိုတော့ကလေးကငယ်လဲငယ်သေးရောငယ်သေးရဲ့ဆိုတော့ဒီကိုနှစ်ဆယ်နှစ်ဆိုတော့ကြတော့အသက်ကြီးရဲ့ကလေးတွေလို့လဲဟိုအွန်လိုင်းကနေပြီးတော့သူတို့ရဲ့ဟိုအာရုံစူးစိုက်မှုကအများကြီးမလုံနိုင်တော့ကြတော့သူကလင့်လစ်တလို့စော့နေနေတာလေဆရာမကလည်းအဲ့ဒါတွေကိုထိမှုတော့ဆရာမလှမ်းလှမ်းပြီးတော့နာမည်ကိုခေါ်ပြီးတော့အများနဲ့တော့မင်းနေတယ်ဒါပေမဲ့အတန်းထဲမှာစာတင်တယ်လို့မျိုးတို့ဒီရာခိုင်နှုန်းပြည့်ပေါ့နော်ဟိုအာရုံစူးစိုက်မှုရနိုင်ပါမလားဆိုတာလဲဆိုရင်လေဒီတကယ်ကျောင်းစာတင်ခင်မှာတင်ရတယ်လို့မျိုးသူ့ကောင်းတဲ့ဟိုရောက်ရလားသူ့စီတို့တကယ်တမ်းထိရောက်မှုတက်ရောက်မှုရှိရလားဆိုတာမှအရင်စိတ်ပူတယ
်ကလေးတွေရဲ့ဗတ်စုံဖွံ့ဖြိုးမှုအပိုင်းမှာရွှေရူကျောင်းတွေပဲအပေါင်းတင်တွေနဲ့စူပေါင်းလှူရှာကစားတာပေါင်းတင်ဆက်ဆက်ရေးတိဆောက်ရတာအရေးကြီးတယ်လို့အုပ်စုနဲ့လက်တွေလှုပ်ဆောင်ရတဲ့လိလာစမ်းသပ်မှုတွေလုပ်ရတဲ့အခါမျိုးမှာအွန်လိုင်းကနေသင်ကြားမှုကအဟန့်အတားတွေရှိနေတာပါ။ဒါကြောင့်မိဘတွေကတော့အရင်အချိန်ကြီးပြန်ဖြစ်ဖို့မျှော်လင့်နေကြတာပါ။ဒါပေမဲ့လက်တလို့ဒီယောဂအချိန်ကြီးကဘယ်လိုဖြစ်လာမလဲဆိုတာရေရာမသိရတဲ့အခါစာသင်ကျောင်းတွေလည်းအရင်လိုပုံမှန်ပြန်လည်လည်ပတ်ဖို့ကတော့အချိန်တိုင်းတာတစ်ခုကြာနိုင်ပါသေးတယ်။ဒါကြောင့်ကြုံလာရတဲ့ပုံစံသစ်မှာပဲနေသားကြအောင်ကြိုးစားနေရပြီးအခုတော့အတော်နေသားကြလာနေပြီလို့ပြောသူကတော့မေလန်ပြည်နယ်ကကလေးသုံးယောက်မိခင်မဝင်းမေကျော်ပ
ါကိုရီးယားလည်းမနက်ကို9နာရီကနေပြီး9နာရီတွေ့ရစမ်းပိုင်လှုပ်တယ်လှုပ်ရတယ်စီဝေးတွေခေါ်တယ်ရှိတယ်အကြရင်အခုတော့ကောင်းတာမျိုးသားရောဒီမှာရောနှစ်ယောက်လုံးအိမ်မှာလှုပ်တယ်နောက်တစ်ခါကျွန်တော်အလုပ်ကလည်းနည်းနည်း flexible ဖြစ်တယ်ပေါ့နော်အဲ့လိုမျိုးဆိုတော့တယောက်မအားရင်တယောက် switch လို့ရတာပေါ့နော်အဲ့ဒါမျိုးလေးဆိုတော့တော်သေးတာပေါ့အိမ်မှာလူကြီးတွေရှိတယ်ဒါပေမဲ့လူကြီးတွေကြောင့်လည်းဒီ online class တွေဒီ technology zoom လို့ပါတော့ကျွန်တော်မလုပ်တတ်ဘူးလေကိုရီးတောင်မှအစာပိုင်းကတော်တော်လေးကိုအခက်ခဲရှိတာပေါ့အခုနောက်ပိုင်းတော့နည်းနည်းကိုရီးလက် family ကဖြစ်လာတော့ကလေးတွေလည်းအဲ့လိုပဲလွတ်ထားလို့ရသွားပြီပေါ့ဒီကလေးကြီးမှဆိုရင်ရင်တော့ဆိုသူကိုလည်းကိုကဖွင့်တာပိတ်တာအသံ speaker မြူတာအမြူအစာလုတ်ပေးရတာပေါ့နော်သူ့ကိုလည်းမှားမှကြောက်တယ်ကလေးတွေကဒီ screen နဲ့စကားပြောရတာပြောတတ်ဘူးလေအခုတော့ပိုင်းတော့သူတို့လည်းကလေးလည်းတော်တော်ကျွမ်းကျင်လာပြီကိုရီးလည်းအဲ့လိုမျိုးပေါ့ဒီ zoom meeting တွေကိုတော်တော်ကျွမ်းကျင်လာပြီပေါ့ရင်တော့ဆိုရင်ကိုကဒီ meeting လုတ်ဖို့ပဲနောက်ခံ background တွေပါတယ်အရင်ပွားနေရဆိုတာဒုက္ခဘယ်လိုလုပ်ရမလဲပေါ့နော်ဟိုကလေးတွေကိုလည်းဟိုကလေးဟိုဘက်ကိုဒီကလေးတယောက်ကိုလုံနေရောနောက်ကလေးတယောက်ကငိုရင်အတန်တည်းကဝင်မယ်နောက်တစ်ခါနောက်ကလေးတယောက်ကလမ်းဖြတ်လျှောက်သွားပြပါညာဆိုရင်မကောင်းဘောเนาะတခြားပကမြင်အခုကျတော့ကိုလည်း Zoom ကလည်းအဲ့လို background တွေပဲ offer တာရှိရောအဲ့လိုမျိုးလေးပေါ့ background အယုတ်ကလေးပါလေးနေဆိုရင်နောက်ကလူလည်းမမြင်ရတော့ကိုလည်းတိတ်ပြီးတော့ ပြင်ဆင်ရတဲ့အချိန်တော်တော်တက်တာဝါပဲ
လက်တလုံးအနေထားမှာကတော့ကလေးတွေကိုအချိန်ပြည့်ကြောင်းပြန်ပို့ဖို့အတွက်စိတ်ချတဲ့အနေထားမဟုတ်သေးတာကြောင့် online ကနေဆက်ပြီးသင်ကြားလို့ရအောင်စီစဉ်ပေးထားနိုင်တာကိုပဲမိဘတွေကကျေနပ်နေကြတာပါ covid ကြောင့်ဖြစ်လာတဲ့လူနေမှုပုံစံတင်တဲ့လက်ရောညီထွေဖြစ်မဲ့ပညာသင်ကြားမှုတွေကိုဆရာဆရာမတွေပညာရေးဝန်ထမ်းတွေကလည်းပို့ပြီးတော့ဖန်တီးလာကြပါတယ်အခုဆိုရင်မူဂျုံနဲ့မူလာရန်အရွယ်ကလေးငယ်တွေအတွက် online ကနေစာလဲသင်အပြည့်လဲပြအောင်ထင်းချောင်းပြတဲ့သင်တန်းတွေလည်းအများအပြားပေါ်လာပါတယ်ကိုယ့်ရဲ့အလုပ်ချိန်နဲ့အဆင်ပြေတဲ့ online ကလေးထိန်းသင်တန်းကျောင်းတွေကိုအလွယ်တကူရှာနိုင်ပြီးဈေးကလည်းတက်တက်တတာနဲ့ရနိုင်တာကြောင့်ရင်ငွေဖက်အရွယ်ကလေးငယ်ရှိတဲ့သူတွေကလေးတယောက်မကရှိတဲ့မိခင်တွေအတွက်ကတော့အများကြီးအဆင်ပြေတယ်လို့မှဝင်းမေကျော်ကပြောပါတယ
်အငယ်လေးဒုတိယတယောက်ကကြတော့သူကပုံမှန်ဆိုရင်ဒီ preschool ကို full time တက်ရမှအရွယ်ပေါ့အဲ့ဒါမဲ့သူကသူကျောင်းကတော့ဖွင့်တယ်သူက private အဲ့ preschool လေးကဒါပေမဲ့ပိုရီကမလွယ်ရဘူးမလွယ်ရဘူးဆိုတော့တော့သွားကြိုးကပိုရတယ်မလွယ်ဘူးအချိန်ကလည်း flexible မဖြစ်ဘူးဆိုရင်ကိုကဒီအကြီးမားကို online မှာတနေအချိန်မှာငွေကိုဘလို့မှကြိုးပို့လို့တာတော့မလုပ်ပေးနိုင်ဘူးလေအဲ့ကြတော့ internet မှာ share လို့ရတယ်အဲ့လို online class လေး after hours ပေါ့နော်6နာရီနောက်ပိုင်း class တွေရှိတယ် weekend class တွေရှိတယ်အဲ့ဒါမျိုးလေးတွေကိုသူ့ကို register လုပ်ထားလိုက်တာပေါ့ကွာမှာပေါ့နော် dance class တို့ music တို့ art တို့အဲ့လိုမျိုးတွေဆိုရင်ကွာ flexible hour ship class တွေရှိတယ်နောက်တော့ live ပို့ချိုးဖို့မလုပ်ရဘူးဆိုတော့ online class တွေကိုတော့မှပို့သဘောကျလာတယ်ပေါ့နော်အေးကိုရတဲ့အိမ်မှာလုပ်ရတော့ကိုလည်းကလေးနဲ့ပို့ပြီးထိတွေ့ပြီးတော့ကိုတက်တက်မလုပ်နိုင်တော့သဘောတော့ကျလာတယ်ပေါ့နော်အဲ့လိုမျိုးတော့ရှိတာပေါ့
အင်းကနေအလုပ်လုပ်ဖို့အဆင်ပြေသူတွေကိုအလုပ်ကလည်းမိသားစုလိုအပ်ချက်ပေါ်မူတည်ပြီးအချိန်ပြောင်းလဲလုပ်လို့ရတဲ့သူတွေအတွက်ကတော့ကုလိုအချိန်တွေကအဆင်ပြေပေမဲ့လို့ဒါကမိဘအတိုင်းအတွက်အဆင်ပြေနေတာတော့မဟုတ်ပါဘူး။မယေးသနာကျော်ကတော့လက်ရှိကိုဗစ်ကာလပညာသင်ကြားမှုပုံစံသစ်မှာသူ့အတွက်အသားချဖို့မဖြစ်နိုင်သေးဘူးလို့ပြောပါတယ်
အသားကြရလို့မှမထင်ဘူးဒီအခုပုံစံအတင်မှာဘာဖြစ်လို့လဲဆိုတော့မမတို့ကဆရာမလည်းမဟုတ်ဘူးလေဆရာမကြီးတင်တယ်လို့မျိုးကိုမတင်နိုင်ဘူးဟိုအတန်းကြီးလာရင်ပို့ဆိုမယ်သူအခုတင်းနေလေးတန်းလေးတန်းဆိုတော့သူမေးတဲ့တချို့ဟာတွေကလည်းကိုဒီမှာလည်းကြောင်းတက်လာတာမဟုတ်အဲ့ဒါတွေကိုမမဖြေဖို့ခုဖောက်ကိုမနေလိုက်ပြီးစူးစမ်းနေရတယ်ဆိုတော့ကြတော့အိမ်မှာတော့ကြောင်းမှလို့အသားမကြတာတေးကြတယ်ကြောင်းမှဆိုရင်ကြတော့တိတ်ပြီးစိတ်ပူစရာမလိုဘူးလေမနေ့၈နာရီဟိုကျောင်းကားပေါ်တင်ပေးလိုက်ပြီးရတယ်ကိုလည်းကို့အလုပ်ကိုကိုဖြောင်းဖြောင်းသွားသွားပြီးတော့မှညနေ3နာရီမှသူ့ကိစ္စပြန်ပြီးတော့ခေါင်းထဲကိုထည့်ကျောင်းကိစ္စကတော့ကျောင်းကဆရာမရေးတာဝန်ယူမယ်ဟဲ့ပညာရေးဆိုတာမျိုးဖြစ်သွားအခုကျတော့ကိုကဆရာမတစ်ပိုင်းဖြစ်နေပြီးတော့ကိုကလည်းဆရာမဖြစ်ဖို့ဘလို့မှအရေးချင်ရလည်းမပြေမိဘူးအဲ့ဒီမှရင်ပြဿနာတက်ပေါ့
မိဘတွေအနေနဲ့ကို့ရဲ့အလုပ်ချိန်ကလေးရဲ့ကျောင်းချိန်ကိုလုပ်ရတဲ့အလုပ်သဘောတဘာဝဒါတွေပေါ်မှာမူတည်ပြီးတော့အခက်အခဲကတော့မတူကြပါဘူးအခုလိုအချိန်မှာမဖြစ်မနေအိမ်ပြင်ထွက်အလုပ်လုပ်ရတဲ့မိဘတွေအတွက်ကတော့သူတို့အတွက်ရောသားသမီးတွေအတွက်ပါအခက်အခဲဆုံးအခြေအနေဖြစ်နေတာပါ။အဲ
့တော့အဲ့ဒီ new normal မှာအင်္ဂလိပ်စာတော့မဖတ်တတ်တဲ့မိဘရှိမယ်။ဘမူဒါတော့မသုံးတတ်တဲ့မိဘရှိမယ်။အဲ့လိုမိဘကလေးတွေဆိုတော့ဆိုးမယ်ပေါ့နော်။တော်တော်တနာကိုကောင်းတယ်ပေါ့နော်။လှုပ်ပေးနိုင်တဲ့ကလေးတွေကျတော့ပိုပိုပြီးတော့တိုးတက်ပြီးတော့ဂရုပိုစိုက်နိုင်တော့တိုးတက်ဖြစ်တယ်မလား။မလှုပ်ပေးနိုင်တဲ့မိဘတို့ယူမဆိုင်နိုင်တဲ့မိဘတို့ဆိုရင်ကလေးကပိုပိုဘိုင်းဖြစ်ပြီးတော့အဲ့မှာ gap ကအရန်ကြီးသွားမှာပေါ့နော်အဲ့လိုမျိုးစိတ်မကောင်းဘူးတော့ဒါတော့လေကိုရီလက်တကူကအိမ်ကလှုပ်လို့ရသေးလို့လေကိုရီလက်ကံကောင်းနေသေးလို့လို့ပြောရမှာပေါ့နော်ကိုရဲ့အလုပ်အကိုင်းမျိုးစားကလည်းအဲ့လိုမျိုး line ဖြစ်သွားလို့ဒီဆရာဝန်ဆိုတာပညာမတက်တော့လည်းမဟုတ်ဘူးသူဆရာဝန်လို့ကိုက on site မသွားလောက်အောင်မှာမျိုးလေသူဒီအဲ့ဒါမျိုးဆိုတော့ तू ကကုသားသမီးကိုပြစ်ပြီး तू သွားလောက်အောင်မှာ तू မှာလေအဲ့လိုမျိုးတွေဖြစ်သွားတာလေဒီ new normal အတွက်ကိုအခုအလုပ်ကံကနည်းနည်းကို new normal နဲ့ kait တဲ့အလုပ်ကိုင်းမျိုးဖြစ်သွားတာပေါ့နော်ဒီတချို့ဆိုရင်ကျတော့အဲ့လို new normal ကိုလုတ်ဖို့ကမလွယ်ဘူးပေါ့တချို့ဆရာဝန်တွေအလုပ်တို့ဆက်တော့ဆိုင်းလို့ပါလို့ဆိုဘလို့မှ new normal လုတ်ဖို့ကတော့ခက်တယ်လေစိတ်မကောင်းမကောင်းတယ်ပေါ့အဲ့လိုကလေးတွေဆိုရင်ပေါ့နော
်လက်ရှိအချိန်မှာ covid-19 ရောဂါကူးစက်မှုတွေကလည်းကျဆင်းမသွားတဲ့အပြင်ဒုတိယတစ်ကြိမ်ပြန်ဆိုးလာမှာကိုပါစိုးရင်ရတဲ့အခြေအနေတွေရှိနေတာပါမြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကူးစက်မှုတွေတိုးလာတာကြောင့်အခြေခံပညာသင်ကျောင်းတွေကိုယာယီပြန်ပိတ်ထားရပါတယ်အမေရိကန်ပြည်ထောင်စုလိုနည်းပညာတိုးတက်တဲ့နိုင်ငံတွေမှာစာသင်ကျောင်းတွေကကလေးငယ်တွေအတွက်ကွန်ပျူတာအပါအဝင်သင်ထောက်ကူပစ္စည်းတွေထောက်ပံ့ပေးနိုင်ပေမဲ့လို့မြန်မာအပါအဝင်နွမ်းပါတဲ့နိုင်ငံတွေမှာတော့ဒီလိုထိရောက်တဲ့အွန်လိုင်းပညာရေးရဖို့ဆိုတာကမလွယ်ပါဘူး။နည်းပညာတိုးတက်ပြီးချမ်းသာကျွယ်ဝတဲ့နိုင်ငံတွေမှာတော့အခက်အခဲတွေကရှိနေသေးတာမို့နွမ်းပါတဲ့နိုင်ငံတွေကကလေးငယ်တွေအတွက်ကတော့ပညာရေးပို့ပြီးတော့နောက်ကျနိုင်တဲ့အခြေအနေဖြစ်လာနေတာပါ။ဒါကြောင့်ယောဂကူးစက်မှုတွေကိုအမြန်ဆုံးထိန်းချုပ်နိုင်ပါမှစာသင်ကျောင်းတွေကိုပြန်ဖွင့်နိုင်ပြီးကလေးငယ်တွေအတွက်လည်းစိုးရိမ်မှုခင်းခင်းနဲ့ပညာသင်ကြားနိုင်မှာဖြစ်တဲ့စရာကိုတင်ပြရင်းနေပဲဒီသတင်းပတ်မျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျွန်မခင်ဗျချွေးပါရှင်